တော်တာရှင်များခင်ဗျာပြီးခဲ့တဲ့ AP 2ရက်မှာစိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနပြည်ထောင်စုဝန်ကြီးနဲ့စိုက်ပျိုးရေးနယ်ပယ်ကအသင်းအဖွဲ့တွေပညာရှင်တွေနဲ့တွေ့ဆုံပွဲတစ်ရက်လုပ်ခဲ့ပါတယ်အဲ့ဒီတွေ့ဆုံပွဲမှာဝန်ကြီးဒေါက်တာအောင်သူကရာသီနှံနေအတွက်စိုက်စိတ်ချင်းငွေကိုလက်ရှိရဲ့နှစ်ဆခွဲပမာဏအထိဒိုးပေးမယ်လို့ပြောသွားခဲ့ပါတယ်လက်ရှိအချိန်မှာရာတေကအတွက်စိုက်စိတ်ချင်းငွေ2000ချင်းနေရာကနေ15000အထိဒိုးဖို့ပါဒီသတင်းကိုအစိုးရဌာနပိုင်းအနေနဲ့တရားဝင်မထုတ်ပြန်သေးပေမဲ့တွဲဆောင်ဘွယ်တက်ခဲ့တဲ့ဆန်စပါးအသိန်းချုပ်ကတာဝန်ရှိသူတူကမီဒီယာသမားတွေကိုပြန်ပြောပြခဲ့တာဖြစ်ပါတယ်။ဒီနေရာမှာပြောချင်တာကရာသမားတွေအနေနဲ့စိုက်စိတ်ချင်းငွေကိုလက်ရှိရဲ့ပမာဏနှစ်ဆခွဲအထိတိုးရမယ်ဆိုတာကကောင်းတဲ့ကိစ္စဖြစ်ပါတယ်။ရာသမားတွေကိုစားလဲကျေးဇူးအလွန်တင်ပါတယ်။ဒါပေမဲ့ရာသီးနှံစိုက်စိတ်ချင်းငွေဟာစပါးစိုက်စိတ်ချင်းငွေထက်အရန်ကြီးနည်းနေသေးတာကတော့မေးခွန်းထုတ်เสียဖြစ်ပါတယ်။လက်ရှိအချိန်မှာအစိုးရအနေနဲ့တောင်သူတွေကိုချီးပေးနေတဲ့သီးနှံအလိုက်စိုက်စိတ်ချင်းငွေပမာဏကိုကြည်ပါပြီးခဲ့တဲ့မိုးရာသီကစပြီးတော့စပားစိုက်တဲ့လေတီကအတွက်စိုက်စိတ်ကိုကြက်3သိန်းကနေ3သိန်းခွဲအထိတိုးပေးခဲ့ပါတယ်ဒါပေမဲ့ပဲပြောင်းနှမ်းတွေစိုက်တဲ့ရာမြေတွေအတွက်ကိုကြတော့လွန်ခဲ့တဲ့နှစ်အတန်ကြာကအတိုင်းပဲတေအကကို2000ကျပ်ပဲပေးနေခဲ့တာပါလက်ရှိအချိန်အထိတရဝင်းအနေနဲ့စပားအတွက်ပေးတဲ့စိုက်စိတ်ချင်းငွေဟာရာသီနှံပဲပြောင်းနှမ်းတွေပေးတဲ့ချင်းငွေထက်9ဆခွဲအထိရှိပါတယ်ပဲပြောင်းနှမ်းတွေအတွက်အစိုးရကချီးတဲ့ငွေကစပားအတွက်ချီးတဲ့ငွေထက်အစပေါင်းများစွာနည်းနေတဲ့အနေထားပါအဲ့ဒီလိုကနေပြီးခဲ့တဲ့ AP 2ရဲ့ဆွေးနွေးပွဲမှာပြည်ထောင်စုဝန်ကြီးကအပေါ်မှာတင်ပြခဲ့တယ်လို့ရာမြေတွေအတွက်စိုက်စိတ်ချင်းငွေကို2000ကနေ5000အဖြစ်ပြောင်းလဲတိုးမြင့်ပေးမယ်ဆိုပြီးပြောသွားခဲ့တာဖြစ်ပါတယ်။ရာသီးနှံချင်းငွေကို5000အထိတိုးပေးမယ်ဆိုရင်တော့မှစပားအတွက်ပေးတဲ့စက်တသိန်းခွဲနဲ့ရှင်သုံးပုံတစ်ပုံပဲရှိပါသေးတယ်။ရာသီးနှံစိုက်စိတ်ချင်းငွေနဲ့ပတ်သက်ပြီးပဲခူးတိုင်းမင်းလာမြို့နယ်ကရင်မင်ကျေးရွာမှာတောင်သူဦးစိုးတင်ကပြောပြထားပါတယ်။
ကျွန်တော်တို့တောင်သူတွေရဲ့စောင်းသိနှံဆိုင်ပြုံးမှုပေါ့နော်။မပဲတို့ဒီပဲဒီစိမ့်တို့ပဲချင်းကုန်တို့အစရှိတဲ့သိနှံတွေပေါ့။ဧကကို2000လို့တော့ထုတ်ပေးပါတယ်။ဒါပေမဲ့လို့ပုံစံခွန်မာရှိတဲ့ဧကပြည့်တော့မရပါဘူး။မျိုးသေးတွေ3000လောက်ဝယ်ရင်းရတာ။ဧကကိုမျိုးကတရင်ရင်းရတယ်။လုံတဲ့ထုံကတစ်ခံပေါင်းရင်12000နဲ့နှစ်ခံပေါင်းတော့24000ဖြစ်တယ်ဆိုတော့အဲ့မှာတင်တသိန်း2000လောက်ဖြစ်သွားပြီ။ကျွန်တော်ရင်းနှီးညှုံးနှံမှုက။သူကနှုတ်တဲ့အထိ5ချိန်လောက်ပဲရတဲ့အတွက်ကြောင့်တေကောက်အနည်းဆုံး3သိန်းဝယ်ဖို့လောက်ပဲရတော့အဲ့ရထုတ်ပေးတဲ့ငွေနဲ့ကြတော့ထိရောက်မှုကအရင်တည်းကတော့ကြီးတာပေါ့
ဆက်လက်ပြီးဆွေးနွေးတင်ပြလိုတာကတော့အစိုးရအနေနဲ့တီးနှံမျိုးအစားလိုက်စိုက်စိတ်ချင်းငွေတတ်မှတ်တဲ့နေရာမှာစိုက်ပျိုးရေးကဏ္ဍရဲ့အနာဂတ်အလားအလာနဲ့ကိုက်ညီဖို့လိုတယ်ဆိုတဲ့အကြောင်းပဲဖြစ်ပါတယ်စိုက်ပျိုးရေးနယ်ပယ်ကပညာရှင်တွေအသင်းအဖွဲ့တွေအနေနဲ့လည်းစဘာတမျိုးတည်းကိုပဲဦးစားပေးစိုက်ပျိုးထုတ်လုပ်နေရကနေဈေးကွက်အလားအလာပိုကောင်းတဲ့ဓိပင်သီးနှံတွေကိုပြောင်းလဲစိုက်ပျိုးတင်ပြီးဆိုပြီးအမဲလိုလိုထောက်ပြနေကြတာဖြစ်ပါတယ်။စိုက်ပျိုးရေးဦးစီးဌာနအနေနဲ့လည်းပြီးခဲ့တဲ့အောက်တိုဘာလလောက်ကစဘာတမျိုးတည်းစိုက်တာထက်ပိုပြီးအကျိုးအမြတ်များတဲ့သီးနှံအမျိုးအစားအတွဲအဆက်တွေကိုဖော်ပြပြီးတောင်သူတွေကိုစိုက်ကြပြိုးကြဖို့နှိုးဆော်ခဲ့ကြပါသေးတယ်။ဒါကိုကြည့်ရင်အစိုးရရဲ့အနာဂတ်မှာကျင့်သုံးမဲ့မူဝါဒဟာစဘာတမျိုးတည်းကိုပဲပုံဩနေမှာမဟုတ်ပဲအလားအလာကောင်းတဲ့တပြင်းသီးနှံတွေကိုပါအလေးထားမယ်ဆိုတဲ့သဘောလို့ကောက်ချက်ချလို့ရနိုင်ပါတယ်။ဒါကြောင့်ပြောလို့တာကသီးနှံအမျိုးအစားလိုက်ချင်းငွေအချိုးအစားဟာအနာဂတ်မူဝါဒကိုပုံပေါ်ဖေးနိုင်ဖို့လိုပါတယ်။ပြောရမယ်ဆိုရင်စိတ်စိတ်ချင်းငွေပေးတဲ့ဆိုတာစင်ရင်သားတောင်သူလယ်သမားလူတန်းစားကိုကိုကြီးပံပိုးတယ်ဆိုတဲ့ရည်ရွယ်ချက်တစ်ခုတည်းနဲ့တင်မလုံလောက်ပါဘူး။တိုင်းပြည်ရဲ့ထုတ်ကုန်စွမ်းအားကိုမြစ်တက်စေရေးဆိုတာကလည်းအဓိကရည်ရွယ်ချက်ကြီးဖြစ်ပါတယ်။ဒီနေရာမှာဆက်လက်တင်ပြလိုတာကရာသီးနှံတွေဟာတိုင်းပြည်စီးပွားရေးအတွက်အလွန်အရေးပါတယ်ဆိုတဲ့အချက်ပါပဲ။ရာသီးနှံတွေကပဲမျိုးစုံပြည်ပတင်ပို့မှုကိုကြည့်ရင်နှစ်စဉ်နှစ်တိုင်းဆန်ကိုပြည်ပတင်ပို့မှုထက်နိုင်ငံခြားဝင်ငွေအများကြီးပို့ရနေပါတယ်။ပြီးခဲ့တဲ့၄-၅နှစ်တာကာလကိုကြည့်ရင်လည်းပဲမျိုးစုံတင်ပို့မှုကနေနှစ်တိုင်းအမေရိကန်ဒေါ်လာတန်1000ကျော်တဝိုက်တော့ရနေပါတယ်။စံတင်ပို့မှုကိုကြည့်ရင်တော့ဒေါ်လာတန်500 600ထက်ပိုတယ်ဆိုတာမရှိသေးပါဘူး။ပြီးလို့ရှိရင်မြန်မာကပဲမျိုးစုံတင်ပို့မှုမှာကမ္ဘာပေါ်မှာဒုတိယအများဆုံးနိုင်ငံအဖြစ်နေရာလဲရနေပြီးသားဖြစ်ပါတယ်။ပဲမျိုးစုံကလက်ရှိမှာကိုတိုင်းပြည်အတွက်ဒေါ်တော့ကိုအကျိုးရှိနေပြီဖြစ်တဲ့သီးနှံပါ။ဒါရင်မကပဲငွေကြေးထက်မှန်ရင်းနှီးမြှုပ်နှံပြီးလက်ရှိတဲ့ပိုကောင်းတဲ့မျိုးတွေတန်ပိုးမြင့်ထုတ်ကုန်တွေထုတ်လုပ်နိုင်ရင်အများကြီးပိုတိုးတက်နိုင်တဲ့ဈေးကွက်အလားအလာတွေလဲရှိနေတာဖြစ်ပါတယ်။ဒါကြောင့်ပြောလိုတာကရာသီးနှံတွေအတွက်ပေးတဲ့ချင်းငွေကိုစဘာအတွက်ပေးတဲ့ချင်းငွေတဲ့အရန်ကြီးနှိမ့်ထားတာဟာလက်ရှိအချိန်အတွက်ကောအနာကက်ဈေးကွက်လမ်းကြောင်းအတွက်ပါမမှန်ပါဘူး။ရာသီးနှံချင်းငွေကိုလည်းစဘာနီးတူအလေးထားဆောင်ရွက်ပေးဖို့လိုပါတယ်။ပြောချင်တာကစဘာကိုအလေးမပေးရဘူးလို့ဆိုလိုတာမဟုတ်ပါဘူး။ဘဲမျိုးစုံအပါအဝင်ရာသီးနှံတွေကိုပါအလေးထားဖို့ပြောတာဖြစ်ပါတယ်။တိုင်းပြည်ရဲ့ငွေကြေးအင်အားအရအခုချက်ချင်းကြီးထပြီးရာသီးနှံကိုစဘာနဲ့တန်းတူချင်းငွေပေးနိုင်မှုမလွယ်ဘူးဆိုတာနားလည်ပါတယ်။စဘာတက်ချင်းငွေပေးဖို့တောင်မနစ်က ကျန်ွေဘီလီယံ900ရိုက်တုတ်ခဲ့ရသေးတဲ့အခြေအနေကိုနားလည်ပါတယ်အဓိကဆိုလို့ရင်ကရှေ့ဆက်ပြီးတော့စိုက်ပျိုးရေးချင်းငွေမူဝါဒကိုချမှတ်တဲ့နေရာမှာလဲမြေဆိုရင်ပထမဦးစားပေးရာမြေဆိုရင်ဒုတိယအဆင့်ဆိုတဲ့ရှေ့ရိုးဆဲမူဝါဒအတိုင်းလုပ်နေမယ်ဆိုရင်တော့စိုက်ပျိုးရေးကဏ္ဍဟာတိုးတက်တဲ့လောက်မတိုးတက်ပဲဖြစ်နေပါလိမ့်မယ်ဖို့လဲမရဓမ္မလဲဆုံးဖြစ်နေပါလိမ့်မယ်ဒါကြောင့်အနာဂတ်မှာကိုတိုင်းပြည်အနေနဲ့ဘယ်သီးနှံတွေကိုဦးစားပေးထုတ်လုပ်မှာလဲဆိုတဲ့အပေါ်မူတည်ပြီးချင်းငွေမူဝါဒကိုကျင့်သုံးဖို့လိုပါကြောင်းတိုက်တွန်းတင်ပြလိုက်ပါတယ်စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ